မြန်မာနိုင်ငံရန်ကုန်မြို့မှာနိုင်ငံခြားသူအမျိုးသမီးတဦးဇီကာယောဂကူးစက်ခံရတဲ့အကြောင်းတည်ပြခဲ့ပြီးနောက်တနေ့မှာပဲဗိုင်းရပ်စ်ပိုးကူးစက်မခံရအောင်သတိထားဖို့ကျန်းမာရေးဝန်ကြီးဌာနကထပ်မံနှိုးဆော်လိုက်ပါတယ်။ယောဂကူးစက်ပြန့်နှံ့မှုဖြစ်စေတဲ့ချစ်နှိမ်နှင်းရေးအပါအဝင်စောင့်ကြည့်ကာကွယ်ရေးအစီအစဉ်တွေကိုပုံမသတိထားဆောင်ရွက်ဖို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတာဝန်ရှိသူတွေကပြောခဲ့ကြပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဒီကယောဂကူးစက်မှုကြောင့်ကိုဝင်ဆောင်မျိုးသမီးတွေမွေးရပါချွေးညက်တွေနဲ့သားသမီးတွေမွေးဖွားနိုင်တဲ့အတွက်အထူးသတိထားဖို့ယောဂမကူးစက်အောင်အထူးဂရုပြုဖို့မြန်မာအစိုးရကျန်းမာရေးအာဏာပိုင်တွေကတတိပေးလိုက်တာဖြစ်ပါတယ်။အထူးသဖြင့်ကတော့နိုင်ငံသားစုမျိုးသမီးတူယောဂကူးစက်ခံရကြောင်းတွေ့ရှိခဲ့ရပြီးနောက်အနေအယကိုသတိထားဖို့နဲ့ယောဂအဓိကပြန်မွားစီတဲ့ချင်းနှိမ့်နှင်းမှုလည်းစီစဉ်နေတဲ့အကြောင်းနေပြည်တော်ကသတင်းရရှင်းလင်းပွဲမှာပြည်သူ့ကျန်းမာရေးဦးစီးဌာနညင်ကြားရေးမှူးချုပ်ဒေါက်တာဆိုးလင်းငင်းကပြောဆိုခဲ့ရပါ
ဒီဒီကယောဂဖြစ်ပါတော့ပုံပြော့ဒါမလေးရတော့ကျွန်တော်တို့ဒီမှာအဲ့ဆက်ပြင်ကြသွားတယ်အနေနဲ့ပြော့သွားတယ်ဒါအခုကျွန်တော်တို့ဒီယောဂိုင်းဆိုအပ်တဲ့ရောဒေမလိုက်ကျတာဒီသူကြပါယူသနာတယ်ဟောကျွန်တော်ဒီစီပြော့ပါဌာနနဲ့ပူအောင်တော့အဓိကသင်များနေနေကိုကျွန်တော်တို့ပုံပြော့အားဖြင့်ပြီးတော့သွားနေတယ်ဘာဖြစ်လို့ဒီကေရောကျွန်တော်တို့ကဒီယောဂကတော့မတွေ့သေးတာသိတယ်လည်းသိနိုင်ဘာလို့လဲဆိုတော့သတ်တာမများလို့ဒါပေမဲ့ယောဂကုသေတောင်းလဲရှင်းကြတာကျွန်တော်တို့ဒီမှာတော့ဒီရှိနေတဲ့ဘက်ကြောင့်သိပြီဆိုလို့ကျွန်တော်တရားနေရာတွေကိုဆက်ပဲဆန်းတာပြိတ္တကိုတော့ညာလာညာလာကြဥဒ္ဓဘိုင်းကဥဒ္ဓလိုတကယ်ချင်းသူသိကြတော့ကိုယ်ဆောင်နေတဲ့ကိုယ်ဆောင်မယ်လို့တော့ပြန်လောက်တာတဲ့ဒီမောင်လာတွေကဒီရမမှာသူသိတယ်ပဲဒါပို့ပြီးတော့ကျွန်တော်ယူဆရမယ်အနေထားဖြစ်ပါတယ်
မြန်မာနိုင်ငံပါဝင်ရှိတဲ့အာရှနိုင်ငံတွေမှာဇီကာယောဂကူးစက်ခံရနိုင်တဲ့အနေအရှိရဲ့အတွက်ခီးသွားတဲ့သတိထားဖို့အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကလည်းပြီးခဲ့တဲ့စက်တင်ဘာနှောင်းပိုင်းမှာပဲနှိုးဆော်ချက်ထုတ်ပြန်ထားတာပါရှိတဲ့အာရှနိုင်ငံတွေမှာဇီကာယောဂဟာနှစ်ပေါင်းများစွာကတည်းကရှိနေခဲ့ပြီးနိုင်ငံတော်တော်များများမှာမကြာခဏဖြစ်ပွားလေးရှိတဲ့ကြောင်းလဲ CDC ကပြောပါတယ်ရှိတဲ့အာရှနိုင်ငံတော်တော်များများကဒေသခံအနေနဲ့ယောဂကူးစက်မှုတန်ခံနိုင်ရည်ရှိကောင်းရှိနိုင်နေပေမဲ့နိုင်ငံသားကခီးသွွားတဲ့အနေနဲ့ယောဂတန်ခံနိုင်ရည်ရှိခြင်းမှရှိနိုင်မယ်လို့လဲ CDC ကတတိပေးခဲ့တာပါရန်ကုန်မြို့မှာပထမဆုံးဇီကာဗိုင်းရပ်ကူးစက်ခံသူဖြစ်ကြာသပတိနေ့မှာပဲအတည်ပြုနိုင်ခဲ့တဲ့နိုင်ငံသားသူအမျိုးသမီးနဲ့ခင်မုန်းတို့ကိုစစ်ဆေးကြည့်ရမှာတော့အမျိုးသမီးမှာရာယောဂပိုးတွေ့ရှိခဲ့ရပြီးအခုခါကူးစက်ခံသူအမျိုးသမီးကိုနေမှာပဲနေထိုင်ခွင့်ပြုထားကြောင်းလဲကူးစက်ယောဂတိုက်ဖြတ်ရေးဌာနကဘဟုကလက်ထောက်ဆရာဝန်ဒေါက်တာအောင်သူကပြောပါတယ
်။နိုင်ငံသားသူရဲ့သူ့ရဲ့ဟိုပါသူ့ရဲ့ခင်မုန်းရဲ့ကိုတွေးယူတယ်။တွေးယူပြီးတဲ့အခါကျတော့အမျိုးသားတက်ကွက်ကမှတွေးစစ်တယ်။တွေးစစ်တဲ့အခါမှာအမျိုးသမီးမှာ positive တွေ့တော့အမျိုးသားမှာတော့မတွေ့ဘူးပေါ့နော်။တွေးရတဲ့ကြောင့်မလို့လို့တဲ့သူ့တော့တန်နေသူ့ရဲ့နေရာမှာပဲထားစီရပေါ့။သွားတော့သူ့ရဲ့ဟို procedure ရတာယောဂဖြစ်တဲ့သူကသေးုံမှာတရားကုသဖို့မလို့မလို့ပေါ့နော်။ဒါပေမဲ့သူလူနာရဲ့တောက်ဆိုရရဆိုလို့ရှင်တော့သေးုံကိုတင်ပေးရပေါ့နော်။အဲ့တော့သူအခုလောလောဆယ်နေမှာရှိပြီးတော့ခင်ကိုင်းမခံရအောင်နေဖို့ရယ်အပြင်မတွက်ဖို့ရယ်တော့သူကလူနာလက်ခံပါတယ
်မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မကြာသေးခင်လတွေအတွင်းမြန်မာနိုင်ငံရဲ့အိမ်နီးချင်းထိုင်းနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံချို့မှာဇီကာဗိုင်းရပ်ပိုးကူးစက်ခံရမှုသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲအပြည်ပြည်ဆိုင်ရာလေစိတ်စိတ်ကန်းနေဆက်အဝင်အထွက်တွေကိုစောင့်ကြည့်စစ်ဆေးတာအပါအဝင်ယောဂကူးစက်မှုကိုကာကွယ်နိုင်အောင်ဆောင်ရွက်ဖို့ညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်